One, two, three, four. ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကရှမ်းပြည်ညီညွတ်ရေးကော်မတီ CSSU က Hello testing 1 2 3 4 ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကပြည်ထောင်စုအတွင်းရှိတိုင်းရင်းသားတွေအားလုံးငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးအတွက် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကျိုးပန်းတော်မှာဖြစ်သောနှစ်သိကူတင်ဝင်လော်မှာဂရိပုဖော်ပြထားပါတယ်နှစ်သိကူတင်ဝင်လော်မှာနှစ်သိကူတင်ဝင်လော်မှာဂရိပုဖော်ပြခဲ့ပါတယ်လက်တလောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး CSSU ရဲ့ဆောင်ရွက်ချက်တွေကိုကော်မတီအတွင်းရေးမှူးချုပ်ဦးဆိုင်လိတ်က VOA ကိုအခုလိုပြောပါတယ်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့ရှမ်းအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်နေပါတယ်လက်ရှိအချိန်မှာ CSSU အဖွဲ့ဝင်တွေဖြစ်တဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ထူထောင်ရေးရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါဟာလက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတာဖြစ်စေကြောင်းဒါဟာလက်ရှိလုပ်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတာဖြစ်စေကြောင်းဦးဆိုင်လေးကသုံးသပ်ပြီးရှမ်းမျိုးသားအချင်းချင်းအကြာညီညွတ်ရေးနဲ့ရှမ်းပြည်သားအချင်းချင်းညီညွတ်ရေးကိုတပြိုင်တည်းဆောင်ရွက်သွားမယ်လို့လည်းအခုလိုဆက်ပြောပါတယ် SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီအကြာတိုက်ပွဲတွေဟာ2015ခုနှစ်ကစတင်ပြင်းထန်လာတာပါဒီအပိုင်းအတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့ကိုစစ်ပြေးဒုက္ခသည်2000နီးပါးရောက်ရှိလာပါတယ်စစ်ပြေးဒုက္ခသည်2000နီးပါးရောက်ရှိလာနေပါတယ်စစ်ပြေးဒုက္ခသည်2000နီးပါးရောက်လာပါတယ်စစ်ပြေးဒုက္ခသည်2000နီးပါးရောက်ရှိနေပါတယ်စစ်ပြေးဒုက္ခတဲ့2000နီးပါးရောက်ရှိနေပါတယ်ဒါကတော့မိုင်းကန်မျိုးကစစ်ဆောင်တွေကိုဒါကတော့မိုင်းကန်မျိုးကစစ်ပြေးဒုက္ခတွေကိုကူညီနေသူတူဦးပြောတာပါလောလောဆယ်မှာစစ်ပြေးဒုက္ခတွေကိုဖုံးတော်ကြီးချောင်းဖုံးတော်ကြီးချောင်းနေမှာနေရာထားထားပေးပြီးစံစီစားစားတဲ့စားတဲ့လောလောဆယ်မှာစစ်ပေးဒုက္ခတွေကိုဖုံးတော်ကြီးကြောင်းနေမှာနေရာခြားထားပေးပြီးစံစီစားစတဲ့စားနပ်ရိက္ခာနဲ့အနှွေးတွေတွေလိုအပ်နေသလိုကိုဗစ်ကာကွယ်ရေးအတွက်ကျန်းမာရေးအသုံးအဆောင်တွေလည်းလိုအပ်နေပါတယ်။မိုက်ကန်မျိုးနဲ့အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့စက်တင်ဘာလလောက်ကစတင်ဖြစ်ပွားခဲ့တာပါဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိုရှမ်းတန်ဃာတော်တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကမကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်မကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်ခင်ဗျာ